နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရှေ့တိုးလှုပ်ဆောင်နေမှုကိုဝိုင်းဝန်းပြီးတော့ဖိအားပေးရမှာတရုတ်နိုင်ငံရဲ့ပူးပေါင်းမှုရရေးကြိုးပမ်းဖို့အတွက်ပီကင်းမြို့တော်ကိုတွားရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တေလဆန်ဟာဒီကနေ့အောက်တိုဘာလ၁ရက်နေ့မှာတရုတ်ထူထမ်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်တရုတ်ကမရာဆီချင်းတွေနဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဘလို့ဖိအားပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးနဲ့ဆွေးလာနိုဝင်ဘာလမှာတရုတ်နိုင်ငံကိုပထမဦးဆုံးအချိန်ရောက်ရှိမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစီအစဉ်အတွက်ဘလို့ပြင်ဆင်မလဲဆိုတာတွေကိုလည်းခေါင်းဆောင်နှစ်ဦးထည့်သွင်းပြီးတော့ဆွေးနွေးခဲ့ကြပါတယ်စနေနေ့အစောပိုင်းကတော့တရုတ်နိုင်ငံရဲ့ထိတ်တန့်တတမန်ဖြစ်သူနိုင်ငံတော်ကောင်စီဝင်ရန်ဂျေးချီတရုတ်နိုင်ငံသားရဲ့ဝန်ကြီးဟွန်ယီရိုနဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။အင်းဒီချင်းမြောက်ကိုရီးယားနိုင်ငံရဲ့ပြည်ပကုန်သွယ်မှုမှာတရုတ်နိုင်ငံကအများဆုံးလုပ်နေတာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ပြည်ပကုန်သွယ်မှု90ရာခိုင်နှုန်းကတရုတ်နိုင်ငံနဲ့ဖြစ်ပါတယ်။မြောက်ကိုရီးယားကကြောင်မီသွေးတန်တတူရန်ချင်းခဲတတူရန်နဲ့ပင်လယ်စာတွေတင်သွင်းနေတာကိုစောချဖို့ကိစ္စမှာအမေရိကန်နဲ့ပြည်ုပ်အနီးကပ်တိုင်းနယ်ဆွေးနွေးနေရတယ်ရှိရပါအခုဆိုရင်တရုတ်ကကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုအတိုင်းလိုင်းနာလှုပ်ဆောင်ပြီးတော့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတာတွေကိုရပ်တန့်ခြင်းနဲ့ပုံပို့ပြီးတော့တွေးလာရတယ်လို့အမေရိကန်အရာရှိတွေကလည်းပြောပါတယ်အမေရိကန်ပြည်သူကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဖိအားပေးတဲ့အနေနဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုပို့ပြီးတော့တင်းကျပ်လှုပ်ဆောင်ထားတာလည်းဖြစ်ပါတယ်ရှင်